မြန်မာနိုင်ငံသားတွေအတွက်အမေရိကန်နိုင်ငံမှာ TPS ရာယီနေထိုင်ခွင့်ကိုနောက်ထပ်တစ်နှစ်တန်းထပ်တိုးလိုက်တယ်လို့အမေရိကန်လုံခြုံရေးဝန်ကြီးအလက်ဇန်ဒရိုမာယိုကာကမတ်လ22ရက်တောက်ကြနေမှာကြေညာပါတယ်။အမေရိကန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုရဲ့နိုင်ငံသားဖြစ်မထားသူတွေအနေနဲ့အမေရိကန်နိုင်ငံမှာယာယီကာဝယ်ပေးနေထိုင်ခွင့်အဆင့် TPS အတွက်လျှောက်ထားဖို့2021ခုနှစ်ကစတင်ခွင့်ပြုခဲ့တာဖြစ်ပြီးမြန်မာနိုင်ငံဟာအခုချိန်ထိအန္တရာယ်ကြီးနေသေးတာကြောင့်သူတို့အတွက် TPS ယာယီနေထိုင်ခွင့်ကိုဒီနှစ်2024မေလ26ရက်နေ့ကနေ25 November 25ရက်နေ့ထိနောက်ထပ်18လထပ်ပြီးတက်တန်းတိုးပေးမယ်လို့ကြေညာတာပါလက်ရှိမြန်မာနိုင်ငံဟာ TPS အဆင့်ပေးဖို့အတွက်တတ်မှတ်ရမယ့်အနေအထားနဲ့ကြုံရဆဲဖြစ်တဲ့အတွက်ဒီခံစားခွင့်နဲ့လက်ရှိအကျုံးဝင်သူတွေလျှောက်ထားနိုင်ဖို့လိုအပ်တဲ့အချက်လက်တွေကိုပါထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်။ TPS အတွက်ကနူးပုံစံ I821 ကိုဖြည့်ပြီးလျှောက်ရမှာပါ။လျှောက်ထားသူတွေကိုစစ်စစ်လက်ခံပေးရန်အလုံးလောက်ခန့်ပတ်မဲ့လဲထုတ်ပေးမှာဖြစ်ပါတယ်။အခုလက်ရှိမှာအကျုံးဝင်သူက2300ရှိပြီးတော့သူတို့ကတတ်မှတ်ချက်နဲ့ဆက်ညီပြီးတော့နေထိုင်နေဆိုရင်နောက်ထပ် 18 လဆက်နေထိုင်ခွင့်ပြန်ပြီးလျှောက်ထားနိုင်မှာပါ။အမေရိကန်မှာရောက်နေသူနောက်ထပ် 9,300 လောက်ဟာလဲ2025 November 25ရက်နေ့တက်တန်းရှိလာမယ် TPS ရာယီနေထိုင်ခွင့်လျှောက်ထားနိုင်တော့မှာဖြစ်ပါတယ်။